ပေါ်မှာလိုက်ပါလာတဲ့မွတ်စလင်ဒုက္ခသည်တွေဟာပွဲစားကိုတရောက်အတွက်မြန်မာငွေကျပ်5သိန်းပေးပြီးတော့လိုက်လာကြရတာဖြစ်ပြီးမလေးရှားနိုင်ငံကိုထွက်ခွာဖို့ရခိုင်ပြည်နယ်ဓားပိုင်ကျေးရွာဒုက္ခသည်စခန်းကနေနိုဗင်ဘာလ18ရက်နေ့ကစတင်ထွက်ခွာလာတာဖြစ်တယ်လို့ရဲတပ်ဖွဲ့မှတ်တမ်းတွေအရသိရပါတယ်ဒါပေမဲ့ပင်လယ်ပြင်မှာလမ်းပျောက်ပြီးတက်မတော်ရေရင်နဲ့တွဲရှိခဲ့တာကြောင့်လက်ရှိမှာလောင်းလုံမျိုးနဲ့ဆန်းလန်းကျေးရွာကကမ်းခြေအနီးမှာထိမ့်သိမ်းခံထားရတာဖြစ်ပါတယ်။လောင်းလုံမျိုးနဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးပိုထွေးကအခုလိုပြောပါတယ်
။ပင်ကလေးတွေကိုဖမ်းမိထားတာကတော့ confirm ဖြစ်ပါတယ်။စိတ်စိတ်ဘာတွေဆက်လက်ဆောင်ရမလဲဆိုတာကတော့သူရောက်ဖွယ်လဲသူတို့ပြည်ထောင်စုပြည်ထောင်တင်ထားသူတရားတယ်။ဒီမှာတော့ medical cover တို့ဘာတို့တော့အပြည့်စုံလုပ်ပေးထားတယ်။25ရက်နေ့ညမှာတွေ့တယ်လို့သိရတယ်ပေါ့နော်။လောလောဆယ်တော့ကမ်းနဲ့တိတ်တော့လည်းမဟုတ်ရဘူးကြ။အဲဒီ950ကျီပုံမှာပေါ့နော်။အဲဆိုတော့ကျွန်တော်လူတို့ရင်းနဲ့နေရာချထားတာရှိပါတယ်။စားပောက်ကတော့ကျွန်တော်ကမ်းနေပြီးကျွန်တော်သွားပို့တာပေါ့နော်။အုတ်ချိန်ရနေစီစဉ်ပြီးတော့ပေါ့လေ
။စစ်စစ်တွေ့ရှိချက်တွေအရာအဲဒီဒုက္ခသည်တွေအားလုံးဟာစစ်တွေမြို့နယ်တဲချောင်းကျေးရွာအုပ်စုအတွင်းမှာနေထိုင်ကြသူတွေဖြစ်ပြီးတချို့က white cat ရှိပြီးတော့တချို့မှာအတိမတ်ပြူတက်တေကန်လက်မှတ်တွေရှိတယ်လို့လည်းသိရပါဗျ။ဖမ်းမိထားသူအားလုံးကိုသူတို့ရဲ့နေရက်တွေကိုပြန်ပို့ပေးသွားမှာဖြစ်ပြီးလက်တလုံးမှာတက်မတော်ဘက်ကတာဝန်ယူထိန်းသိမ်းထားတယ်လို့ဒဝဲခရိုင်ဒုတိယရဲမှူးကြီးစိန်ဝင်းကအခုလိုပြောပါဗျ။စစ်ကြော
ချေရကျွန်တော်တို့သူတို့နေရက်ပေါ်ရိုက်ခိုက်ကြပုံမျိုးပဲရှိသေးတယ်။ပင်မိုးတို့ကတော့အကုန်လုံးအပြည့်စုံစုစုပေးပေးပေးတာပါ။ပင်မတော်ဘက်ကလည်းနေပုံကလည်းရှင်းရှင်းသက်သက်ကြတာပါနော်။သူတို့ရဲ့စောက်အနေအကုန်လုံးတက်မတော်အနေနဲ့တောင်းယူပေးတာပါ။
ဒီကိစ္စနဲ့ပတ်သက်ပြီးတနင်္သာရီတိုင်းဒေသကြီးအစိုးရအဖွဲ့ကပြည်အောင်စုအစိုးရကိုတင်ပြပြီးညွှန်ကြားချက်တွေအတိုင်းလှုံ့ဆော်နေတယ်လို့ RFA ကိုပြောပေမဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနပြည်အောင်စုဒုတိယဝန်ကြီးဦးစိုးအောင်ကို RFA ကမေးမြန်းကြည့်ရမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မသိရှိသေးကြောင်းပြောပါရစေ။
လူကမတင်တာသေးဘူးဒီကဲတဲ့ကြောက်တမ်းမကဘင်္ဂလီတွေတော့တော့လူအပ်တဲ့သာနာရိတ်ခါပေါ့ထောက်ပံ့ပေးတဲ့ပိုင်းတွေပါလှုပ်ပေးတာပေါ့ဝန်စားတွေပါတွေကလည်းပါမလို့ဆိုဝန်စားဆင်ပေးလိုက်တာပေါ့ဗျာအဲ့ဒါတော့ကျွန်တော်တို့ဝန်ကြီးဌာနအပိုင်းကလှုပ်ပေးတာပေါ့ဗျာဒါပေမဲ့ကျွန်တော်တို့ဘက်ကတော့လှုပ်မယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီမှာဟိုမှာတိုင်းယုံနေပါလိမ့်ရှိတယ်လေလမ်းအကြောင်းကြားလိုက်ရပါပဲ
ဒါပေမဲ့ဒီကိစ္စကိုတိုင်းလူငယ်ပြန်ကကူညီပေးဖို့ရှိကြောင်းတနင်္သာရီတိုင်းအစိုးရအဖွဲ့လူမှုရေးဝန်ကြီးဦးဟိုပင်ကသူတင်ရရှိထားတယ်လို့ RFA ကိုအခုလိုဖြေကြားပါတယ
်။ကျွန်တော်တိုင်းအစိုးရနဲ့ဆက်သက်ပြန်လာနေရရှိမှာမနေ့ကတော့ရန်ကုန်မှာပေါ့လေဆွေးနွေးတက်နေပါတယ်။မနေ့ကတော့ကျွန်တော်စီကိုလူငယ်ပြန်ကဖုံးဆက်လာတော့ရှိတယ်။ဒုက္ခသည်တွေကိုလူငယ်ပြန်ကထပ်ပတ်တဲ့နှုံထားတိုင်းကြီးပေါ့လေစားစရာတွေပါတယ်ထပ်ပတ်ဖို့ရှိပါတယ်ဆိုတော့ကျွန်တော်လှမ်းတော့ဖုံးဆက်ခါတော့ရှိပါတယ
်။အလားတူဖြစ်ရမျိုးဟာနိုဗင်ဘာလ16ရက်နေ့ကရန်ကုန်တိုင်းကြောက်တန်းမြို့နယ်မှာလည်းဖြစ်ပွားခဲ့ပြီးအဲဒီတုန်းကစစ်တွေနဲ့ပေါက်တော့မြို့နယ်တွေကနေထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်106ယောက်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့တွေကိုတော့တပ်မတော်ရည်ရင်နဲ့နိုဗင်ဘာလ18ရက်နေ့ကနေရက်ကိုပြန်ပို့လိုက်ပြီလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ဟာဘင်္ဂလားပင်လယ်နဲ့ထိစပ်တဲ့ဒေသဖြစ်တာကြောင့်လေနဲ့ထွက်ခွာကြတာအများဆုံးဖြစ်ပြီးတချို့ကတော့ရခိုင်ယူမကိုဖြတ်ပြီးတော့ကုန်းလမ်းကနေတဆင့်မော်တော်ကားတွေနဲ့ထွက်ခွာကြတယ်လို့လည်းသိရပါတယ်ရှင်။